မနိုင်ငံမှာလူခွင့်ချိုးဖောက်မှုအထူးသဖြင့်လူမှောင်ခိုးကူးရက်ကိစ္စဟာတော်တော်လေးဆိုးဆိုးရွားဖြစ်နေတယ်လို့အမေရိကန်အစိုးရရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့ထက်ကဘာရေးသလဲဆိုတော့မြန်မာနိုင်ငံအစိုးရဟာအမျိုးသမီးတွေလိင်ကိစ္စအတွက်ရောင်းစားခံရတဲ့ကိစ္စကိုတားမြစ်ဖို့အထောက်အမှုရှိပေမဲ့လည်းနိုင်ငံတကာစံအရအနှိမ့်ဆုံးလှုပ်တင်တာတော့မလုပ်ဘူးလို့ဆိုပါတယ်။ဆိုတော့ပထမအဆုံးကျွန်တော်ခေအနေလေးကိုနည်းနည်းသိပြစေ။ဝိမင်းစပြောပါခင်ဗျာမြန်မာနိုင်ငံတွင်းမှာလူကုန်ကူးမှုအခြေအနေဘယ်လောက်ဆိုးရွားနေသလဲဆိုတာအကျဉ်းဆုံးပြောပါခင်ဗျာ
အဲမြန်မာနိုင်ငံထဲမှာလူကုန်ကူးမှုအဆိုးရွားဆုံးအခြေအနေကိုတော့ရောက်ရှိနေတယ်ကျွန်တော်တို့နိုင်ငံရေးနဲ့လည်းဆက်ဆက်တယ်စီးပွားရေးနဲ့လည်းဆက်ဆက်တယ်အခုလက်ရှိမျိုးသမီးတွေခလေးတွေစီးပွားရေးကြောင့်အခုရက်တိုင်းရွာတိုင်းမှာရောက်စားခံရလို့သားသမီးနဲ့မိဘအဆက်အသွယ်မရှိတော့တာခင်ဗျာကျွန်တော်ရက်ကွက်တိုင်းရွာတိုင်းမှာရှိနေတယ်။ဒါလက်ရှိအုပ်ချုပ်နေတဲ့အစိုးရအကူအညီမပေးဘူး။ဒါကလည်းစီးပွားရေးပြတ်တဲတာရဲ့ကျွန်တော်တို့နိုင်ငံရေးကြောင့်လည်းအကုန်ဆက်ဆက်ပြီးဖြစ်နေတာပါ
။အစိုးရအနေနဲ့ဒါကိုဟန်တာဖို့ကြိုးပမ်းလှုပ်ဆောင်မှုတွေမရှိဘူးလားခင်ဗျာ။အမျိုးသမီးဆိုရင်အမျိုးသမီးကယ်ဆယ်စောင့်ရှောက်ရေးအသင်းတို့ဘာလို့နောက်ပြီးတော့တရားဥပဒေလူကုန်ကူးမှုကိုဟန်တာတာဖမ်းဆီးတာတို့တတ်မြစ်တာတို့မရှိဘူးလားခင်ဗျာ။
အဲ့ဒါကတပင်းစာတဲ့နဲ့စာရွက်ပေါ်မှာဟန်ဆောင်အလုံးလုံးနေတာပဲရှိပါတယ်တကယ်တမ်းခံရတဲ့လူတွေကမျက်စိတကယ်နားတကယ်နဲ့ဘယ်သူသွားတိုင်လို့တိုင်ရမှာမသိဘူးအဲကျွန်တော်တို့ပြည်သူရဲတပ်ဖွဲ့သွားတိုင်တယ်နိုင်ငံရေးကိစ္စမလို့ဖိုလ်လှည့်ဒီလဲလုပ်တယ်အဲမြန်မာနိုင်ငံမှာဘာလုပ်လဲဆိုရင်ဥပမာဒီကနေကျွန်တော်တို့ဘကူကနေမြောက်ကြီးအလုတ်သွားလုပ်မယ်ဆိုတိုက်ထူလောက်မှာအဖမ်းခံရတယ်။အဲ့နဲ့ပါသွားတဲ့ခေါင်းဆောင်ဒီကလေးဒီပွားရေးတဲ့သွားတဲ့လူကိုလူကုန်ကူးမှုတွေကထောင်ချနေကြ။အဲ့ဒီအလုတ်ပဲလုပ်တယ်။ပြည်တွင်းမှာရှိတဲ့လူကိုပြည်တွင်းမှာပဲထောင်ချတာလုပ်တယ်။ပြည်ပရောက်သွားတဲ့လူကိုကယ်တင်ခြင်းဆိုတာလုံးဝမရှိသေးပါဘူး
။ဟုတ်ကဲ့။ဆိုပြည်ပရောက်သွားတဲ့လူကိုကယ်တင်ဖို့အတွက်ပြည်ပဆိုရင်ပူပေါင်းဆောင်ရွက်ရတဲ့အပိုင်းလည်းရှိပါလိမ့်မယ်ဆိုတော့မြန်မာနိုင်ငံတွင်းကရောင်းစားခံရတဲ့လူတွေအများဆုံးဟာထိုင်းနိုင်ငံမှာလို့ဆိုပါရဲဆိုတော့ဥသိမ်းဥရောအနေနဲ့အဲ့ဒီဘက်မှာအခြေစိုက်ပြီးလှုပ်ရှားနေတယ်ဆိုတော့ဒီလူကုန်ကူးမှုအခြေအနေဘလောက်ဆိုးသလဲဆိုတော့ပထမဆုံးပြောပါနောက်ပြီးတော့ဒုတိယအချက်အနေနဲ့ကျွန်တော်မေးပါမယ်အဲ့ဒီထိုင်းအန်နာဘိုင်ဒင်ရဲ့ပူပေါင်းဆောင်ရွက်မှုဘလောက်ရှိသလဲဆိုတော့အခုအခြေအနေကိုနည်းနည်းပြောပြပါဦးသိမ်းခင်ဗျာ
ဟုတ်ကဲ့လူကုန်ကူးမှုကတော့ကျွန်တော်တို့ဒီစရော့ကိုဆိုးရတဲ့အနေအထားကိုကျွန်တော်ရောက်နေပါတယ်အဓိကတော့မြန်မာနိုင်ငံထဲမှာကျွန်တော်တို့စီးပွားရေးရာဒီလောကဆက်သောက်ကိုမလွယ်တဲ့ပုံမှာအခြေခံပြီးတော့ပေါ့နော်ကျင်းရင်းနှင်းကြောင်းပုံမှာအခြေခံပြီးတော့ပို့ပြီးတော့စီးပွားရေးကောင်းနိုင်တဲ့ကောင်းတယ်လို့ထင်တဲ့နေရာတွေကိုတွားလွတ်ချင်ရပါတယ်အဲ့ဒါတွေပုံမှာအခြေခံပြီးတော့ကျွန်တော်တို့ဒီလူကုန်ကူးတဲ့မတမာတဲ့ပုံစံတွေကဒါကိုခွင့်ကောင်းယူပြီးတော့အမျိုးမျိုးဆိုရပြီးတော့ပေါ့နော်မြန်မာနိုင်ငံတွင်းအခြေလူတွေကိုထိုင်းနိုင်ငံတွင်းမှာလောက်ကောင်းကောင်းရမယ်ဆိုပြီးတော့ပြောပြီးတော့ကျွန်တော်တို့ရောက်စားတာအများကြီးဒီမှာကျုံနေရပါတယ်ဆိုတော့ကျွန်တော်ဒီဥစ္စာကတော့အဓိကအခြေခံကတော့မြန်မာနိုင်ငံတွင်းမှာကျွန်တော်တို့ဒီစီးပွားရေးအများစုကြီးကစီးပွားရေးချွတ်ချုံအကြောင်းပုံမှာခြေခံပြီးတော့တော့ဖြစ်ပေါ်နေကိစ္စဖြစ်ပါတယ
်အဲ့ဒါ
ကိုကျွန်တော်မဖြစ်ချင်းတဲ့နေရာကာလပတ်လုံးကတော့ဒါကြီးကကြီးတဲ့ဆိုးတဲ့အနေအထားကိုရောက်မှာဖြစ်ပါတယ
်ဟုတ်ကဲ့စီးပွားရေးနိုင်ငံကြီးကိုတော့ကျွန်တော်နောက်ဆွေးနွေးကြတာပါခင်ဗျအခုလောလောဆယ်မှာဒီထိုင်းနိုင်ငံတွင်းမှာရောင်းစားခံရတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုဟန်တာဖို့အတွက်ထိုင်းနိုင်ငံမှာတော့လူကုန်ကူးမှုဟန်တာရေးဥပဒေပါညာဆိုတာရှိနေမယ်ထင်ပါတယ်။အဲ့ဒီမြန်မာနိုင်ငံအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ရှိပါလဲခင်ဗျာ။
မှန်ပါတယ်ထိုင်းနိုင်ငံအနေနဲ့ကတော့လူကိစ္စတွေကိုကျွန်တော်တို့ဟန်တာဖို့အတွက်ဥပဒေထုတ်ပြန်လာပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံကတော့လွယ်ကူဆုံးနဲ့အရှင်းဆုံးမြင်ရမယ်ဆိုရင်တော့ကျွန်တော်လုံးဝကျွန်တော်တို့မြန်မာနိုင်ငံသားတွေကိုအကူအညီမပေးပါဘူး။ဘာလို့လဲဆိုတော့ဥမာကျွန်တော်ဒီအတွက်ကြောင့်မို့လို့ထိုင်းဒီထိုင်းနိုင်ငံမှာရှိတဲ့ဒီမှာတိုင်းရင်းကိုအခုကောင်းတဲ့အကြောင်းကြားသည့်တိုင်းအောင်ဒီတိုင်းရင်းကဘာမှကျွန်တော်တကယ်တရားကျွန်တော်လုံးဆိုင်ဆောင်ရွက်ပေးရမျိုးမရှိပါဘူး။အဲတော့ဒါမျိုးတွေဟာကျွန်တော်တို့ဒီအများကြီးဖြစ်နေပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီကိစ္စတွေကိုအဲ့လိုကျွန်တော်တို့ဒီမြန်မာသူရနေတောင်းရှိတဲ့တိုင်းရင်းကတောင်းမှဒီလိုကူညီမပေးဘူးဆိုလို့ရှိရင်တော့အင်္ဂလာမှာကျွန်တော်တို့ဒီစိုးရတဲ့နေထိုင်ရောက်ရှိနေတဲ့ဆိုတာကိုကျွန်တော်မြင်နေရပါတယ
်။ဆိုတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံနယ်စပ်ဖြတ်ကျော်ပြီးဖြစ်ပေါ်တဲ့ရာဇဝမှုတွေဘာညာပူပေါင်းဆောင်ရွက်မယ်တိုက်ဖြတ်မယ်ဆိုတဲ့သဘောတူညီချက်ရှိရထင်ပါတယ်ဒီလူကုန်ကူးမှုအတွက်ကအဲ့လိုနေစားဖြတ်ကျော်တဲ့ပြစ်မှုအနေနဲ့သူတို့ပူပေါင်းဟန်တာဖို့ကြိုးစားတော့မရှိဘူးလားခင်ဗျာ
ကျွန်တော်တရားလောက်ကတော့မြန်မာဆိုရအနေနဲ့အဲ့လိုမျိုးမရှိပါဘူးဘာလို့ဆိုကြဒီတကယ်လို့ရှိမယ်ဆိုလို့ရှိရင်ဒါတွေကကျွန်တော်တရားဝင်တည်ပြီးဆိုတော့မြန်မာနိုင်ငံသားတွေဒီမှာလာလို့တဲ့လူတွေကကျွန်တော်တို့ဒီတိုင်းကနန်းချီပြီးတော့တန်းကနန်းချီပြီးတော့ဒီမှာရှိနေပါတယ်တကယ်တမ်း ကျွန်တော်တို့တင်တာကတော့ဒီအဲ့လိုဖြစ်လာမယ်ဆိုလို့ရှိရင်မြန်မာဆိုရအနေနဲ့ဒီလိုတိုင်ရမယ်ဘယ်လိုလုပ်ရမယ်ဆိုတဲ့နည်းလမ်းတွေကိုအကုန်လုံးအသိပေးကြောင်းကြားဖို့လိုပါတယ်ဘယ်လိုကူညီပေးနိုင်မယ်ဘယ်လိုကူညီပေးရဆိုတာလုပ်ရမှာဖြစ်ပါတယ်အခုဒီကိစ္စကအဲ့လိုလုံးဝမရှိရတဲ့ကြောင့်မလို့အာဒါမြန်မာဆိုရအင်တာမားပဲကျွန်တော်တို့အခုနိုင်ငံသားတွေပုံမှန်စဉ်းစားလဲကြည့်ပါတော့ဖြည်းဖြည်းရှုထားတယ်ဆိုတာတွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့ပြည်တွင်းကိုပြန်ကောက်ရအောင်ပါဦးရင်းခင်ဗျာစောစောကပြောခဲ့တဲ့အရနိုင်ငံရေးနဲ့ဆိုင်တဲ့စီးပွားရေးနဲ့ဆိုင်တဲ့ကျွန်တော်မြင်တာကတော့အဓိကလောလောဆယ်ကတော့စီးပွားရေးကြက်လို့ဒီလိုသွားကြတာပေါ့ခင်ဗျာဆိုတော့မြန်မာနိုင်ငံစီးပွားရေးဟာအခုဒါစနစ်သစ်ဖြစ်လာတယ်ဆိုတော့ပြည်ပကလည်းပဲတရုတ်တို့ဘာလို့လဲဆိုရင်စီးပွားရေးပိုလုပ်လာမယ်အာဆီယံတို့အိန္ဒိယတို့ကဒါအနောက်နိုင်ငံတွေကတော့သပိတ်မှောက်တယ်ထားပါတော့အဲ့ဒီကိစ္စတွေမှာစီးပွားရေးအခြေအနေတိုးတက်လာမယ်အလားအလာတော့မမြင်ရဘူးလားခင်ဗျာမြန်မာနိုင်ငံသူနိုင်ငံသားတွေအလုတ်ကင်ပိုရလာနိုင်ရမရှိဘူးလား
အဲကျွန်တော်တို့အမြင်ရကတော့အစ်စ်မနဲ့အစိုးရမဖြစ်မချင်းအခြေအနေတိုးတက်လာမှာမဟုတ်ဘူးခင်ဗျအခုကကျွန်တော်တို့အစ်စ်မနဲ့အစိုးရဖြစ်တယ်လို့ယာကိုင်နှုတ်ပြီးပြောတဲ့ပြောလို့ရတဲ့အစိုးရမဟုတ်တဲ့အတွက်စီးပွားရေးအခြေအနေမပြောတဲ့ဒီတဲ့ဒီဆိုးဖို့အခြေအနေတရှိနေအခုလယ်သမားတွေတယောက်မှလယ်ဆိုင်လို့မရကြီးကြီးကြီးနေတဲ့ဘဝပြည့်နေတာတွေရှိနေပါတယ်
ဆိုတော့နိုင်ငံရေးအဖြစ်စစ်မှန်တဲ့အစိုးရမဖြစ်ရင်ဒါစီးပွားရေးကောင်းလာနိုင်ရမရှိဘူးပေါ့မြန်မာနိုင်ငံလည်းရှိချင်တယ်က
နိုင်ငံရေးအဖြစ်စစ်မှန်တဲ့အစိုးရဖြစ်မှာကစီးပွားရေးကောင်းမယ်အခုဒီမှာကဗမာပြည်မှာကရင်ကျေးမှုတရလို့ဖြစ်နေတယ်အာဏာရရင်စီးပွားဖြစ်တယ်ဆိုတော့အခုရက်ွက်တွေအုပ်ချုပ်ရေးမှုရွေးတဲ့အခါမှာယာအိမ်မှုစိန်မှုလောက်ဖြစ်ရင်လည်းတကယ်ယာလူကြီးကြီးဖြစ်နေဒုက္ခတွေဓာတ်တွေရေးနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်တိုင်းပြည်ဟာနိုင်ငံရေးစီးပွားနေကြတဲ့ပြည်အသိဉာဏ်မှာနေကြနေပြီးအာဏာရှိရဲ့ဟိုစီးပွားဖြစ်တယ်လှုပ်ချင်တာလှုပ်လို့ရတယ်ဆိုတော့ဖြစ်မျိုးဖြစ်တဲ့အာဏာကြီးဖြစ်မပြောက်မချင်းကျွန်တော်တို့စီးပွားရေးကောင်းမှာမဟုတ်ဘူး
တိုင်းပြည်တွင်းမှာနေတဲ့လူတွေရောကြာအဲ့တော့လေယာဉ်လုပ်ငန်းလုပ်ပြီးနေတဲ့ကြီးလက်တော်ရော်ကတောင်သူလက်သမားတွေရောပြည်ပကိုထွက်တဲ့လူတွေတဲ့ဘဝကတော့ညင်ညင်ညံ့တော့ရှိမှာပေါ့စားရတာကတော့ဆင်းရဲသားပြီပြီးတာငပိရည်နဲ့တူးစရာနဲ့စားအောင်စားမှာပေါ့ဗျာလေခွင်းတွေကဟာနဲ့ဒါပေမဲ့အပြင်မှာဆိုရင်ရောင်းစားခံရတယ်အသက်ခံရတယ်အနိုင်ကျင့်ခံရတယ်အဲ့ဒီအသိဉာဏ်မျိုးကိုသူတို့ပေးလို့မဖြစ်ဘူးလား
အဲ့ဒီအသိဉာဏ်မျိုးရောင်းစားခံရတယ်အသက်ခံရတယ်ဖြစ်ပေးလို့ကတော့ကျွန်တော်တို့ကကြည်ကြည်ပြတ်ပြတ်မီဒီယာအရေးကြီးတယ်လေတိုင်းပြည်မှာကတက်ကြဲကြောင်းနဲ့ခေါင်းလုံးထိုးတယ်လို့အခုလူကုန်ကူးမှုတိုက်ပွဲကြီးဆိုတာနဲ့စာရွက်ပေါ်မှာရှိတဲ့အဖွဲ့အစည်းတူတာလည်းရှိတယ်စစ်မှန်တဲ့လူကုန်ကူးမှုတိုက်ပွဲကြီးအဖွဲ့မဟုတ်လေဒီလိုဖန်ဆောင်တဲ့သဘောလောက်ဖွဲ့ထားတဲ့အဖွဲ့မနာလို့ကျွန်တော်တို့ဟိုခုံးချောကြောက်မှုတော့လူကုန်ကူးတယ်ဆိုပြီးတော့ထောင်ကြီးခုနှစ်နှစ်နောက်ငါးနှစ်သုံးနှစ်ကြာကြတဲ့အချင်းတော်အသီးသီးရောက်တယ်ဆိုတော့တရားမှလူကုန်ကူးတဲ့လူမဟုတ်ဘူးခင်ဗျလူလူသားသားနဲ့စီးပွားရေးကိုမပြေလဲသူ့အိမ်မိနာချင်းဂျွာရီ၆တက်ကနေပြီးတော့တယောက်ကသွားပြီးပြန်လာတော့ပြေလဲတော့အားကျကျွန်တော်တို့ပြည်ပကိုသွားအဲ့ဒီမှာပြည်ပရောက်တဲ့အခါမှာကုံငယ်ကြီးကရောင်းကြခါတော့ဘဝပြည့်တဲ့လူတွေတပုံကြီးအခုကျွန်တော်ဒီမှာလာတိုင်းရတဲ့လူ
ဟုတ်ကဲ့
လူအချိန်30လောက်ရှိတယ
်ဟုတ်ကဲ့ဦးအမင်းပြောတာကိုကြည့်မယ်ဆိုရင်ဒီအစိုးရမူဝါဒအစူရာတဲ့အောက်ခြေမှာအကောင့်ထဲပေါ်တဲ့လူတွေတာဝန်မကျေတာအများကြီးဖြစ်နေမယ်လို့ထင်တယ်ဦးအမင်းပြောတဲ့စကားရဆိုရင်ဟုတ်ပါလားဟ
ုတ်တယ်အကောင့်ထဲပေါ်တဲ့လူတွေကအပေါ်မှာမျက်နှာလိုမျက်နှာလိုပြီးသူတို့သဘောကျတယ်သူတို့ရှိရတယ်မဲ့လူတရားလောက်ပဲတခါတည်းယူရီးယားခေါ်သွားခေါ်တော့နော်ထိုင်းကိုခေါ်သွားခေါ်သွားခွင့်ပြုတယ်အဲသူတို့သဘောမကျရင်တော့ယူရိုသားသားဒီရန်ကုန်ကနေမန္တလေးတဲတော့လူကုန်ကူးမှုဖြစ်တာအိမ်ပေါ်လို့ဖို့အလုံးမရှိလို့ကိုဆက်သွဲတဲ့လူနဲ့လိုက်အဲ့ရက်သားပေါ်တဲ့လူကုန်ကူးတယ်ဆိုရင်ထောင်ထဲကျကုန်တာလေတပုံကြီးအစ်မလေးမရှိဘူ
းဟုတ်ကဲ့
အဲ့ဒီမှာကကိုပဲရောက်ရင်ချမ်းသာတယ်လို့ပဲယူဆကြတယ်လေ
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဦးသိန်းဦးကိုတခုမေးချင်တာကမြန်မာနိုင်ငံလိုပဲထိုင်းကဒေတာတွင်းမှာစီးပွားရေးအသင်းအတင်းဖွံ့ဖြိုးတဲ့နိုင်ငံဆိုတော့လာအိုစ်တို့ကမ်ဘောဒီးယားတို့ဟာလိုပဲဆင်းရဲတဲ့နိုင်ငံတွေပါပဲအဲ့ဒီကဝင်လာတဲ့အလုသမားတွေကဟောမြန်မာအလုသမားတွေလိုရောင်းစားခံရတာတွေရှိပါလားခင်ဗျာဘယ်လိုဖြစ်ရှိရလဲအဲ့လိုရှိရင်သ
ူကဟုတ်ကဲ့ရှိပါတယ်ဒီတော့လာဝကနေပြီးတော့လာတဲ့ပုံကူလည်းရှိပါတယ်ဒါပေမဲ့ကျွန်တော်အတိအကျပြောရင်တော့မြန်မာနိုင်ငံကတော့တိတ်ကိုကျွန်တော်အကြီးလိုက်ချမှုတက်တော့မြင့်ပါတယ်ပြီးတော့ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ကစကားပြေဝါဒကိုကျွန်တော်သုံးတဲ့အတွက်ကြောင့်မို့လို့သူနည်းတကယ်ဟုတ်လားမဟုတ်လားဆိုတာကိုလာပြီးလေးလာနိုင်တဲ့ဟာမျိုးအဲ့အမျိုးကျွန်တော်တို့အမြင်ဖလဲတဲ့ဟာမျိုးတွေမရှိဥပမာဆိုတော့လာအိုလိုနိုင်ငံမျိုးတွေမှာဆိုလို့ရှိရင် အနိုင်ငံကိုကျွန်တော်အချိန်မီဝင်ဖက်သွားလာလို့ရတယ်အင်တာမလည်းလွယ်တဲ့ကိစ္စဖြစ်တယ်ဆိုလို့ရှိရင်သူတို့အနေနဲ့တော့ဒီကိစ္စတွေအင်တာမတော့နေပါတဲ့အနေအထားကိုတွေ့ရတယ်ဘာလို့သူတို့ကအချိန်မီဝင်ဆက်သွားလာနိုင်တဲ့အနေအထားရှိရတဲ့ကြောင့်မလို့သူတို့ကညံ့ညင်ဖြစ်တယ်မြန်မာနိုင်ငံသားအနေနဲ့အဲ့လိုမဟုတ်ပါဘူးတော့ထိုင်းနိုင်ငံကိုလာတဲ့နေရာမှာတော့အင်တာမခဲ့တဲ့လာတဲ့နေရာမှာလည်းပဲကျွန်တော်အများကြီးကခိုးရောက်ခိုးရနေပေါ့နော်ကြောက်အောင်ဖွင့်အောင်ယူပြီးတော့စီဝိုင်းသမားတွေကနေပြီးတော့လူကုန်ကူးမှုလုပ်တယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားအရအင်မတန်မှပဲအားနည်းတဲ့အတွက်ကြောင့်မို့လို့တော့ဒီလိုကိစ္စတွေဖြစ်ရတယ်ဆိုတာကျွန်တော်သိရပါတယ်
ကျွန်တော်နောက်ဆုံးမေးချင်တဲ့မိကွန်သူကတော့ခတ်တူလို့ဖြစ်ပြီးပါဒီကိစ္စကိုမြန်မာနိုင်ငံအစိုးရကိုပြောလိုက်ရင်တိုင်းပြည်စီးပွားရေးကြက်တဲလို့အပြင်မှာကြုံခံနေရတဲ့ဆိုရင်အစိုးရကသေးသေးချာချာဘာကိုညှို့မလဲဆိုရင်စီးပွားရေးနှင်းကြတာဟာအနောက်နိုင်ငံတွေကသူတို့ကိုဒဏ်ခတ်အေးအေးယူထားလို့ဘာညာဆိုပြီးလက်ညှိုးထိုးပြမှာပဲအဲ့လိုပြောလာခင်ဦးသိန်းဦးပါပြောမလားခင်ဗျာ
ဒါအဲ့ဒါလုံးဝမဟုတ်ပါဘူးအထက်ထဲမှာကျွန်တော်တကယ်ကိုလွတ်လပ်လပ်နဲ့ကျွန်တော်သွားလာလှုပ်ရှားမပေးမယ်ပြောကြတော့တကယ် ID လိုက်စားမှုကိုတကယ်ကျွန်တော်တိုက်ဖြစ်မယ်ဆိုလို့ရှိရင်လူတွေကကျွန်တော်ဘယ်သူမှဒီပနိုင်ငံမှာသွားပြီးတော့ကျွန်ခံရတဲ့ဟာမျိုးဘယ်မှမလုပ်ချင်ပါဘူးဒါဘယ်လိုပဲဖြစ်ဖြစ်အဲ့လိုမဟုတ်ခင်တဲ့ထဲထဲမှာခုပြောသလိုပေါ့နော်ကျွန်တော်လုပ်ငန်းစားတော့တဲ့နေရာမှာအင်တာမားပဲကျွန်တော်တို့အဲ့ဒီလေ sample high corruption တွေများတဲ့အတွက်ကြောင့်မလို့လူတွေကတီးတဲ့ကောင်းတဲ့နေရာပေါ့ဆိုတော့အထက်မှာဆိုလို့ရှိရင်အခွန်အခတွေပေးရတာလည်းများတယ်ဟောနိုင်ငံရေးစနစ်ရလည်းပဲအင်တာမကျွန်တော်ကြက်တဲ့အတွက်ကြောင့်မလို့လွတ်လပ်တဲ့နေရာမှာသွားလာပြီးတော့စမ်းကြည့်နေတဲ့ဘောင်းနဲ့ဖြစ်နေတာခေတ်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့ဒီ CIA ချုပ်ချုပ်ကြတာဟာဒီ session ကြောင့်မဟုတ်ဘူး session ကအတီးကကြည့်လိုက်တာကတော့လုပ်ငန်းရှင်ကြီးတွေနဲ့ပေါ့နော်အစိုးရနဲ့ပူးပေါင်းတဲ့လုပ်ငန်းရှင်ကြီးတွေနဲ့အဲ့လိုအားကြီးလိုက်စားမှုနဲ့လုပ်နေတဲ့ကျွန်တော်နိုင်ငံရေးသမားကြီးတွေမှာပဲသိရမှရှိပါတယ
်။ဒါန
ဲ့ဒီလူလူတွေကတော့တကယ်ကိုဒီပေါ်မှာကျွန်တော်အများကြီးသိရမှရှိဆိုတော့ကျွန်တော်သိရပါတ
ယ်။ဟုတ်ကဲ့ဦးအင်းမြင့်နဲ့အချင်းချင်းဖြစ်ပြီးပါနောက်ဆုံးဒီမိကုံးကိုပဲဦးသိန်းဦးကပြောတယ် sanction ပေးတာဟာစီးပွားရေးလုပ်ငန်းရှင်ကြီးတွေပဲထိခိုက်တယ်ဆိုတော့အဲ့ဒီထိခိုက်တဲ့လုပ်ငန်းရှင်တွေကစိတ်ယုံနေပါတယ်မဖွင့်နိုင်ဘူးမတည်ဆောက်နိုင်ဘူးဆိုတော့မြန်မာကလူတွေအလုပ်မရကြဘူးပေါ့လို့မြန်မာအစိုးရအနာဘိုင်တွေကပြောခဲ့ရင်ဘယ်လိုပြန်ဖြေကြမှာလဲခင်ဗျာကြီးက
အဓိကပြောရင်တော့စီးပွားရေးလူတွေအကုန်ချွတ်ချွန်ကြတာဆက်ရှင်ကြောင့်လည်းမဟုတ်ဘူးခင်ဗျာအဲကျွန်တော်အောက်ခြေလူဒန်းသားတွေလေသမားတွေနားလည်အောင်ပြောအုံချုပ်တဲ့လူဒန်းသားညံ့ပြင်းလို့အာနာမက်နေလို့စစ်မှန်တဲ့လူကြီးမဖြစ်လို့ဒါနဲ့တိုင်းပြည်ဒုက္ခရောက်တာပါစစ်မှန်တဲ့အဆိုးရဖြစ်ပြည်ကြီးညာကြီးကြီးပွားမှာကျွန်တော်ဗမာနိုင်ငံတလောက်လူညံ့နေမဟုတ်ဘူးခင်ဗျာ